အခုကတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမိပါ BNNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်တွင်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာကိုရခိုင်အမျိုးသားပါတီကနေခန့်အပ်ခံခဲ့ရတဲ့ဆိုတာနဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖို့စွေးမျိုးတို့ဟာညမမျိုးတော်အဖြစ်သဘောတူညီမှုလက်မှတ်ရေးထိုးခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါတည်င်းတွေကိုနေကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တချို့တွေမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကကြောက်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်အတွင်းမှာတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့တာဖြစ်ပြီးဖေဖော်ဝါရီလ10ရက်နေ့အထိနှစ်ဖက်တပ်အင်အားတွေအပြိုင်ဖြစ်နေကြပါတယ်။ဖြစ်ပွားတဲ့တိုက်ပွဲကြောင့် RCSS SSA ကိုထောက်ခံတယ်လို့ယူဆတဲ့ကြောက်မဲမြို့နယ်မန်းကုန်းနဲ့တော့ဆန်ရွာကနေအိမ်ခုနှစ်လုံးကို TNLA ကမီးရှို့လိုက်တယ်လို့နေအိမ်မီးရှို့ခံရတဲ့ဒေါ်ပနမ်ခမ်ကပြောပါတယ်။အဲဒီကိစ္စကိုဒေသအတွင်းရောက်ရှိနေတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဘက်ကအတည်ပြုပေမဲ့ TNLA ကတော့သူတို့လက်ချက်မဟုတ်ကြောင်းညှင်းဆို့ထားပါတယ်
။ဖေဖော်ဝါရီလ10ရက်နေ့ကစတင်ကျင်းပခဲ့တဲ့ဒုတိယကြိမ်ရခိုင်ပြည်နယ်လွှတ်တော်မှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာနှစ်ခုစလုံးကိုရခိုင်မျိုးရပါတီကကိုယ်စားလှယ်တွေခန့်အပ်ခြင်းခံခဲ့ရပါတယ်။ရခိုင်မျိုးရပါတီကဘုန်းကျုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစံကျော်လှကိုလွှတ်တော်ဥက္ကဋ္ဌအဖြစ်ဆိုတင်သွင်းရမှာပြိုင်ဘက်မရှိအရွေးခံရတာဖြစ်ပြီးရတိတ်တော်မြို့နယ်ကိုယ်စားလှယ်ဦးဖူးမင်းကိုတော့ဒုဥက္ကဋ္ဌအဖြစ်အတီးတီးအတီးပြုခန့်အပ်ခဲ့ကြတာပါ။လက်ရှိမှာရခိုင်မျိုးရပါတီကနေရခိုင်ပြည်နယ်အစိုးရကိုဦးဆောင်ဖွဲ့စည်းနိုင်ဖို့ကြိုးပမ်းနေကြပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာရခိုင်မျိုးရပါတီက22နေရာနဲ့အများစုအလံရထားပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာပြည်ခိုင်ပြိုးပါတီက3နေရာနဲ့ချင်းရေးရလွှတ်တော်ကိုယ်စားလှယ်3နေရာတမတော်သားကိုယ်စားလှယ်12နေရာလို့ဖြစ်ပါတယ်
။ချင်းပြည်နယ်ရဲ့ဝင်ကြီးချုပ်ဖြစ်လာမယ်လို့လူအများကခန့်မှန်းထားတဲ့ချင်းပြည်နယ် NLD ဥက္ကဋ္ဌဦးစိုးဘွဲ့ကိုပြည်နယ်လွှတ်တော်ဥက္ကဋ္ဌအဖြစ်ဖေဖော်ဝါရီလ9ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ချင်းပြည်နယ်လွှတ်တော်ပထမပုံမှန်အစည်းအဝေးကနေခန့်အပ်အတည်ပြုလိုက်ပါတယ်။လွတ်တော်ဒုဥက္ကဋ္ဌအဖြစ် NLD ပါတီကဥအောင်တန်းကိုချင်းပြည်နယ်လွတ်တော်ပထမပုံမှန်အစည်းအဝေးမှာခန့်အပ်အတည်ပြုခဲ့ကြပါတယ်။ချင်းပြည်နယ်ဝန်ကြီးချုပ်နေရာကို NLD ပါတီတဲကသာရွေးချယ်ခန့်အပ်မယ်လို့ဦးစိုးဘွဲ့ကပြောပါတယ်
။မွန်တီတာလုံဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနာတိုက်ဟာအသက်85နှစ်အရွယ်လူကြီးယောဂာနဲ့ကွယ်လွန်ခဲ့ပါတယ်။စနေနေ့ညနေပိုင်းမော်လမြိုင်မြို့မြိုင်တရာရက်ကွက်နေအိမ်မှာကွယ်လွန်ခဲ့တာပါ။နာတိုက်ဟာကြောင်းလမ်းဘဝကနေကွယ်လွန်တဲ့အချိန်ထိမွန်စာပေနဲ့ယဉ်ကျေးမှုရေးအမျိုးသားရေးကိစ္စတွေမှာတဆိုင်မမကြိုးပမ်းလှုပ်ဆောင်ခဲ့တဲ့သူလို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့သွဲဖက်သွင်းရေးမှူးနိုင်စံသိန်းကပြောပါရယ်။နာတိုက်ဟာမော်လမြိုင်မွန်စာပေနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌကနေ2010ခုနှစ်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီစတင်ဖွဲ့စည်းတဲ့အခါမှာဒုဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တယ်လို့2013ခုနှစ်မှာပါတီဥက္ကဋ္ဌကိုတာဝန်ယူခဲ့ပါတယ်။ ANDP ဥက္ကဋ္ဌနာတိုက်ကွယ်လွန်သွားတဲ့အတွက်ပါတီရဲ့ဥက္ကဋ္ဌနေရာမှာဒုဥက္ကဋ္ဌတွေကလည်းဆက်လက်တာဝန်ယူသွားမယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့သွဲဖက်သွင်းမှုနိုင်စံသိန်းကပြောပါရယ်။
ဖေဖော်ဝါရီလ17ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်အမျိုးသားနေမှာပြည်တွင်းပြည်ပကရင်လူမျိုးတွေရှိရာဒေသမှာအမျိုးသားနေကိုအတိမတ်ပြုတဲ့အနေနဲ့ကရင်အလံလွင့်ထူပေးဖို့နဲ့ကရင်ရိုးရာဝတ်စုံကိုလည်းဝတ်ဆင်ပေးဖို့ခင်ယူကရင်အမျိုးသားအစည်းအရုံးဘိုကနေတိုက်တွန်းနှိုးဆော်ထားပါတယ်ကရင်အမျိုးသားနေဟာကရင်အမျိုးသားလုံးနဲ့သက်ဆိုင်တဲ့အတွက်ကရင်ရှိတဲ့နေရာတိုင်းမှာနှိုးနှိုးကြားကြားရှိပြီးတတိထားနိုင်ဖို့ကရင်လူမျိုးတွေကိုနှိုးဆော်တာလည်းဖြစ်တယ်လို့ KNU တွဲဖက်တွင်ရင်မှုတစ်ဘဒုစောသောတီပွဲကပြောပါတယ်
ချခိုင်ပြည်နယ်သွေးမှာလှုပ်ရှားနေတဲ့ရခိုင်တပ်မတော်အနေနဲ့ငိမ့်ချမ်းရေးသွေးလက်နဲ့ဆွန့်လွတ်ဖို့ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဦးဆောင်တဲ့အဖွဲ့ကနေစစ်သွေးမြို့အထင်ကရဆရာတော်တွေကိုရှောက်ထားအကူအညီတောင်းဆိုခဲ့ပါတယ်။ရခိုင်တပ်မတော်ကနေလက်နဲ့ငိမ့်ချမ်းရေးလဲလှယ်မှာဆိုရင်အပြစ်တွေကိုလည်းခွဲလွတ်ပေးတော့မှာဖြစ်တယ်လို့ရခိုင်တပ်မတော်နဲ့ပတ်သက်တဲ့သူတွေကလည်းပြန်လွတ်ပေးမယ်ဖြစ်ကြောင်းပြည်နယ်ဆိုရဘက်ကနေပြောဆိုခဲ့တယ်လို့စစ်သွေးမြို့ဆွေစည်တီကျောင်းတိုင်ဆရာတော်ဦးအရိယာဝန်တကမိန့်ကြားခဲ့ပါတယ်။ရခိုင်တပ်မတော်အနေနဲ့ကတော့လက်နက်စွန့်ရမယ်ဆိုတဲ့အစိုးရရဲ့ပြောဆိုချက်ပေါ်မှာလက်မခံဘူးလို့တုတ်ပြန်ပြောဆိုခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖော့စ်ဝိန်းမြို့တို့ဟာညီအမမြို့တော်အဖြစ်သဘောတူညီမှုစာချုပ်လွှာကိုဖေဖော်ဝါရီလ4ရက်နေ့ကမွန်ပြည်နယ်အစိုးရအဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ကြပါတယ်။မြန်မာမျိုးတော်ဖြစ်ခဲ့ရင်ဘလို့မျိုးလင်းချက်တွေရှိလာနိုင်ပြီးဘလို့အလားအလာကောင်းတွေရှိလာနိုင်မလဲဆိုတာကိုမိရင်စနိုင်းကနေအခုလို့တင်ဆက်ထားပါရရှင်
။မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖော့ဝဲမြို့တို့မြန်မာမျိုးတော်ဖြစ်လာဖို့အတွက်ဘလို့ကြိုးပမ်းခဲ့လဲဆိုတာကိုဖော့ဝဲ Sister City International ရဲ့မော်လမြိုင်ကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ကအခုလို့ပြောပါရတယ်။
2012ခန်းကနေစပြီးတော့စူးစမ်းခဲ့တာ။ကျွန်တော်တို့ဘက်မှာရှိနေတဲ့ American community ဘက်မှာရှိနေတဲ့မြန်မာ community နဲ့ကျွန်တော်တို့တွေ့ဆုံပါတယ်။တွေ့ဆုံပြီးတော့ကျွန်တော်တို့တရားပြည်နယ်ဆိုရတယ်ပြီးတော့ပြည်ထောင်စုဆိုရတယ်နဲ့ကျွန်တော်တို့ဆက်သွယ်မေးမြန်းပြီးတော့ဒီစီစဉ်ကိုလက်ခံနိုင်ဖို့ကျွန်တော်တို့ကြိုးစားရတယ်။အဲ့တော့ဒီလိုဖြစ်လာဖို့အတွက်ကတော့တစ်ဖက်တစ်နိုင်ငံလုံးရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ဖြစ်လာတာပါ။
မြန်မာမျိုးတော်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးအနေနဲ့ဗညာရေးဖလှယ်မှုကဏ္ဍကိုလှုပ်ဆောင်သွားမယ်လို့လည်းဒေါ်မင်းမြင့်နန်းတင်ကအခုလိုဆက်ပြောပါဗျာ။
ကျွန်တော်တို့ဒီ Sister City ရဲ့ဖြစ်ချက်အရ2019မှာကျွန်တော်တို့ကလေးတွေ exchange မှာဗညာရေးလဲလှယ်မှုကိုစတင်ဖြစ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လုပ်ပါမယ်။အဓိကတော့အသက်21နှစ်အောင်ဒီကျောင်းသားတွေဖြစ်ပါတယ်
။ Fort Wayne နဲ့မော်လမြိုင်မြန်မာမျိုးတော်လှုပ်နိုင်ခြင်းအဖြစ်မွန်ပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်မှုရှေ့လာလာကောင်းလာလိမ့်မယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကသူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါ
သူတို့ရဲ့ယဉ်ကျေးမှုသူတို့ရဲ့အတွေ့အကြုံတွေနဲ့ဒီလိုလာမယ်အထူးသဖြင့်ကျောင်းသားကလေးတွေဒါတွေသူတို့ကိုဖိတ်ခေါ်မယ်ဖိတ်ခေါ်တော့လေ့လာကြမယ်ဒါတွေလုပ်ချင်အားဖြင့်ပြည်စီအမြင်ကျေလာပြီးတော့ပုံပြတဲ့ခုအရှေ့ရသာပြုနေတဲ့ပုံပြတို့တက်ဖို့ပို့ပြီးတော့မှတို့တက်ဖို့များလာလိမ့်မယ်အမြင်ကျေလာလိမ့်မယ်ဒါကြောင့်ပုံပြတဲ့အတွက်ရှေ့လာတဲ့ကောင်းတယ်လို့လည်းဒီလိုပဲပြောချင်
ညီမမျိုးတော်ဖွဲ့ဟာကျန်းကျော်ရီ25ရက်နေ့ကဖော့ဝိုင်းမြို့တော်ဝန်ရောင်းခန်းမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပြီးတော့ဖေဖော်ဝါရီလရက်နေ့မှာမွန်ပြည်နယ်အစိုးရဖွဲ့နဲ့သဘောတူလက်မှတ်ရေးထိုးခဲ့ကြတာပါဖော့ဝိုင်းမြို့ဟာဂျပန်နိုင်ငံတကာအိုကာမြို့ဘိုလန်နိုင်ငံပလော့မြို့ဂျမနီနိုင်ငံကီရာမြို့နဲ့တရုတ်နိုင်ငံတိုင်းဆုံမြို့တို့နဲ့လည်းညီမမျိုးတော်ဖြစ်တည်တောင်းထားခဲ့ကြပြီးတော့မော်လမြိုင်မြို့ဟာ၅ခုမြောက်မြို့တော်ဖြစ်သဘောတူလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်နဲ့မြန်မာတပ်တွေဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းနေရဲစွန့်ခွာလာသူစစ်ပီးဒုက္ခသည်တွေကိုရခိုင်ပြည်နယ်အစိုးရကနေကြောက်တော်နဲ့မြောက်ဦးမြို့နယ်ကကျေးရွာတွေမှာလုံချင်းနေအိမ်တွေဆောက်လုပ်ပေးပြီးနေရာချပေးနေပါတယ်ဒီအခြေအနေကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါတယ်ရှင်
ရခိုင်ပြည်နယ်အတွင်းကစိုက်ပိတ်ဒုက္ခသည်တွေကိုနေအိမ်ဆောက်ပိတ်နေတာနဲ့ပတ်သက်လို့အကူအညီပေးရေးတွေလှုပ်ဆောင်နေတဲ့ဝန်လဖောက်ဒေးရှင်းကဒါရိုက်တာဦးခိုင်ကောက်စင်ကအခုလိုပြောပါတယ
်အိမ်ဆောက်ပိတ်တာကတော့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အစီအစဉ်နဲ့ပါတောက်တော်မြို့နယ်ရမတ်ပင်ကျေးရွာနဲ့မြောက်မြို့နယ်ဇေဒီရောင်ရောဟောက်မှာဆက်ပိတ်ထားပါတယ်အဲကအရင်ကင်းလဲလေစစ်နာဒီနဲ့ပြေးပြေးလေးရှိတယ်တော့ချဝင်းမရှိဘူးဒီလိုရဲ့တက်ကအိမ်ရှိတာထက်ဒီလိုရဲ့တမောကြောင့်အလောက်ကိုခွင်းလန်းရှိနေဘူးအဲ့ဒါကအဓိကပြဿနာပါအ
ဲ့ဒီဒုက္ခသည်တွေကိုမြောက်ဦးမြို့နယ်ကကြည်ရပြင်းစီတီတောင်တောင်ဦးကျောက်တော်မြို့နယ်ကရွာမြပောင်ကြည်ရွာနဲ့ပုံနှကြွမြို့နယ်ကတရားရှိုကြည်ရွာတွေမှာရခိုင်ပြည်နယ်အစိုးရကနေလုံရှင်နေအိမ်တွေဆောက်ပြီးနေရာရှာထားပေးတာပါဒီဒုက္ခသည်တွေဟာပြီးခဲ့တဲ့ဒီဇင်ဘာလကုန်နဲ့ဇန်နဝါရီလလဆက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ဘိုင်အီစင်တာဒတ်ဆတဲ့ကြည်ရွာတွေကဒေသခံ200ကျော်ဟာမြောက်ဦးမြို့နယ်ကြည်ရပြင်းစီတီတောင်နဲ့ကျောက်တော်မြို့နယ်ရွာမြပောင်ကြည်ရွာတွေကိုထွက်ပြေးခိုးလုံလာကြတာပါရွာမြပောင်ကြည်ရွာမှာခိုးလုံနေတဲ့ဒုက္ခသည်တွေကတော့သူတို့ရဲ့လက်ရှိနေထိုင်ရတဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်တွန်းနေအလားတူပါအဆောင်ရောက်မပေးပါမြန်မာနဲ့ဒီကိစ္စတွေ
အရင်နေရာမှာလောက်တော့အဆင်မပြေဘူးမိုးနဲ့လေနဲ့ကြာရင်လည်းမိုးမလုံးလေမလုံးဖြစ်နိုင်တယ်အကာအကွယ်လည်းမရှိဘူးအခုလုံးလုံးစစဲတော့စားစရာတော့အဆင်ပြေပါတယ်ဒီတလကြော်သွင်းကျွန်တော်တို့ကုနေရကူမတော်ရဘူးဆိုရင်ကျွန်တော်တို့အခက်အခဲရှိလာနိုင်တယ်လတ်တလို့ချင်းနေမှာတော့ရေအခက်အခဲရှိနေတယ်
လရှိမှာသူတို့တော့စားဝတ်နေရေးပြဿနာကိုအရေးဖအဖွဲ့စစ်တွေနဲ့အလှူရှင်တွေကကူညီပေးထားကြပေမဲ့ရေရှည်မှာအခက်ခဲဖြစ်နေတယ်လို့ဆိုပါတယ်။နေရဲဆန့်ခွာလာကြတဲ့ဒုက္ခသည်တွေကနေရဲရမှာကြံရှိခဲ့တဲ့စိုက်ခန်းတွေအိမ်မွေးတရိတ်ဆန်တွေနဲ့စုဆုပ်ထားခဲ့တဲ့တိုက်ဝတ်တွေရှိနေတဲ့အတွက်နောက်ဆန်တောင်းနေရတဲ့အခြေအနေကိုလည်းအဲ့ဒီဒုက္ခသည်ကပဲအခုလိုဆက်ပြောပါတယ်။
ကျွန်တော်တို့မှာကြံခဲ့တဲ့ပစ္စည်းတွေကိုကျွန်တော်တို့အဲ့ဒီမှာကြံခဲ့တာကတော့မငင်းခင်းကြံတဲ့လူ၊လဲကြံတဲ့လူ၊နွားကျဲဝက်ကြံတဲ့လူအမျိုးမျိုးရှိကြတယ်။ကျွန်တော်မှာတော့ကျွန်း1900လုံးရှိနေပါတယ်။ကစုံဦးခင်း6ဧကာမြုပ်ခင်းလည်းရှိနေတယ်။အဲ့ဒီအတွက်အဲ့ဒါတွေကိုပြန်သိမ်းဖို့နေရက်ကိုပြန်ဖို့အခက်အခဲတွေရှိနေတာပေါ့နော်။
ဒုက္ခသည်တွေဟာသူတို့နေရက်ကိုပြန်သွားလိုကြပေမဲ့နောက်ထပ်တိုက်ပွဲတွေဖြစ်လာမှနဲ့သူတို့ကြည့်ရော်တွေမှာစိုက်တက်ကနေရယူထားတဲ့အတော့မပြောင်းရည်ဖို့ဖြစ်နေတယ်လို့ဝင်လာဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောက်ဆန်ကပြောပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးနေအိမ်တချို့မိရှို့ဖျက်ဆီးခံခဲ့ရပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
96ခြေဆိုင်တိုင်းရင်သတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။